ဂါဇာဒေသမှာယာယီစစ်ကန္တရာတည်ဆောက်မဲ့ပစ္စည်းတွေကိုတင်ဆောင်လာတဲ့အမေရိကန်စစ်တပ်ကတင်မော်ဒစင်ဒီနေ့ပဲမြေရဲပင်လယ်ဒေသကိုသွားနေပါတယ်။စာနယ်ရိတ်ကပြက်လက်နေတဲ့ထောင်ပေါင်းကျည်ပါလက်စတိုင်းတွေအတွက်အကူအညီတွေရေချောင်းကတွန်းမြင့်ပို့ဆောင်မဲ့စီစဉ်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကြေညာပြီး၃ရက်ကြာမှာခီးစဉ်စတင်လိုက်တာပါ။ဂါဇာဒေသမှာစာနာမှုအကူအညီလိုအပ်ချက်တွေကြီးထွားလာနေချိန်မှာပဲအစ္စရေးကထိန်းချုပ်ထားတဲ့ကုန်းလမ်းတွေကိုရှောင်ရှားပြီးအမေရိကန်ဂျော်ဒန်နဲ့တခြားနိုင်ငံတွေကလေချောင်းကနေကုညီတွေပြေပုန်နေသလိုအခုနောက်ဆုံးရေချောင်းကိုပါအသုံးပြုဖို့စီစဉ်နေတာဖြစ်ပါတယ်ရေချောင်းကအခုညီပြေးမဲ့စီစဉ်ကိုကြိုးစုချောင်းအစ္စရေးကပြောဆိုထားပြီးအနီးအနားမှာရှိတဲ့ set press ကနေဂါဇာဒေသကိုလာရောက်မဲ့ကုန်သင်းမောတွေကိုစစ်ဆေးမယ်လို့လည်းပြောဆိုထားပါတယ်အစ္စရေးကလုံခြုံရေးအတွက်ကန့်သတ်မှုတွေကြောင့်လွန်ခဲ့တဲ့9လအတွင်းဂါဇာဒေသကိုကုန်းချောင်းကဝင်ရောက်တဲ့ကားရေတွေကစစ်မဖြစ်ခင်ကတည်းကတိရစွာယောနေပြီး900တောင်မပြည့်တော့ပါဘူး